ူမျိုးတို့တပ်ဖြတ်မှုကိုဟန်တာကိုပြက်ကွက်ခဲ့တယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံအပေါ်ကမ်ဘီယာနိုင်ငံက ICJ မှာတရားစွဲဆိုထားတဲ့ကိစ္စကိုမြန်မာနိုင်ငံကတိုင်းရင်းသားလက်နက်အုပ်စုတွေကမတူကွဲပြားတဲ့သဘောထားတွေနဲ့တုံ့ပြန်နေကြပါတယ်ဒီလိုကွဲလွဲတဲ့သဘောထားတွေဟာသူတို့ဖွဲ့စည်းရဲ့အကျိုးစုပေါင်းနဲ့ဆက်ဆံမှုတချို့ရှိတယ်လို့တချို့ကလည်းသူတို့ကိုယ်တိုင်ကြုံတွေ့ခံစားခဲ့ရတဲ့အချက်ဆက်ဆံနေတယ်လို့မြန်မာနိုင်ငံအရေးတက်ကြွလှူရှားသူလည်းဖြစ်ဒီလိုဘာမှအဖွဲ့အမှုဆောင်ညွှန်ကြားရေးမှုလည်းဖြစ်သူဦးဟန်ရောင်ဝေကဆိုပါတယ်။မတ်အင်ဂျင်နီယာကဆက်သွယ်မေးမြန်းတဲ့အခါဦးဟန်ရောင်ဝေကအခုလိုပြောကြားခဲ့ပါတယ်
။အဲ့ဒီနေရာမှာပြောလို့ခက်ပါတယ်။ဘာကြောင့်လဲဆိုရင်လက်နက်ကင်အဖွဲ့ဆိုတာကလည်းအမျိုးစုံရှိပါတယ်။တချို့လက်နက်ကင်အဖွဲ့ကလူမျိုးရေးလက်နက်ကင်ထားတာရှိတယ်တချို့ကလည်းစီးပွားရေးနဲ့ကင်ထားတာအဖွဲ့လေးရှိတယ်ဆိုတော့ကျွန်တော်မြင်တာကတော့အခုလိုအဖြေလေးမတူတာဘာကြောင့်လဲဆိုရင်တော့တချို့ကကောင်းကောင်းမလေ့လာဘူးအစိုးရပြောပြတဲ့အတိုင်းဒီဟာကမွတ်စုံကိစ္စဖြစ်တယ်ဒီဟာကမြန်မာနိုင်ငံကိုတိုက်ခိုက်နေတယ်ဆိုတော့ဟာဘယ်လက်ခံပြီးတော့မှအစိုးရလုပ်တဲ့ဟာထောက်ခံတယ်ဆိုတော့ပြောတဲ့လူတွေလည်းရှိပါတယ်တချို့ကလည်းအခုလိုမျိုးငင်းချမ်းရေးဆင်းနေထားတဲ့နေရာမှာအခွင့်အရေးတွေရထားတဲ့အဖွဲ့လေးရှိတယ်ပုဂ္ဂိုလ်လေးရှိတယ်သူတို့ကဒီဟာကိုမဆုံးရှုံးချင်ဘူးဒီအစိုးရကိုမထောက်ခံရင်ငင်းချမ်းရေးပြတ်သွားမယ်ပြတ်သွားရင်အကျိုးစီးပွားပြတ်သွားမယ်ဆိုတဲ့အဖွဲ့လေးရှိပါတယ်ဒါပေမဲ့တကယ်လေ့လာတဲ့အဖွဲ့အစည်းတွေကသူတို့မြန်မာကပါလဲဆိုရင်အခုဖြစ်နေတဲ့ကိစ္စကမွတ်စလင်ကိစ္စပဲမဟုတ်ဘူးဒီဟာကတတ်မတော်အနေနဲ့ဒီနိုင်ငံတကာရှိတဲ့တရားဥပဒေလေးကိုလိုက်နာပဲနဲ့တိုင်းရင်းသားကိုတိုက်တဲ့ချိန်မှာဘယ်လိုဆိုးခဲ့တယ်ဘယ်လိုဥပမာအမျိုးသမီးလေးကိုမသိမ်းချစ်လာတာရိုးနေပြီသူတို့တကယ်လုပ်တဲ့ဆိုဒီဟာလေးကပေါ်လာမယ်ဆိုတော့ဒီဟာလေးထောက်ခံတယ်ပေါ့
ဥက္ကဋ္ဌဝီရဲ့သဘောထားမျိုးဘယ်လိုရှိပါလဲရှင
်ကျွန်တော်အနေနဲ့ကတော့ရစရာလည်းမရှိဘူးရှုံးစရာလည်းမရှိဘူး။ဒါကြောင့်လဲဆိုရင်ဒီဟာဝင်လောက်တဲ့နေရာမှာတရားမျှတဖို့လူအခွင့်အရေးကိုလိုက်နာဖို့ဒီမိုကရေစီဖြစ်လာဖို့ကျွန်တော်လုပ်ခဲ့ပါတယ်။ဆိုတော့အခုတော့နိုင်ငံတကာတရားရုံးမှာတရားစွဲလာတော့ကျွန်တော်အနေနဲ့မြင်တာကကောင်းတယ်။ဒါကြောင့်လဲဆိုရင်တိုင်းရင်းသားဖက်ကကြည့်မယ်ဆိုရင်တမတော်အနေနဲ့ဖိနှိပ်ထားတာလူတို့ကိုမောင်းထုတ်ထားတာလူတို့ကိုဖိနှိပ်ထားတာများပြီဒါပေမဲ့ဘသူမှကယူမဆက်ခဲ့ဘူးဒီကိစ္စကိုတရားရုံးတင်ဖို့ကြိုးစားလဲဘသူမှမအောင်မြင်ခဲ့ဘူးအခုလိုတရားရုံးရောက်လာတော့တမတော်ကတကယ်ဘယ်လိုရှိတယ်ကျင့်တယ်လို့ရှိခဲ့တယ်ဆိုတာပေါ်လာမယ်ဒါကပြည်တွင်းမှာပဲမဟုတ်တော့ဘူးနိုင်ငံတကာအကုန်လုံးသိမယ်ဆိုတော့ဒီဟာကအခွင့်အရေးကောင်းပဲကျွန်တော်တို့ကဒီမိုကရေစီတကယ်လို့လိုက်ရင်ကျွန်တော်တို့နိုင်ငံကိုကာကွယ်မဲ့တပ်ကဘယ်လိုအဆင့်တန်းရှိတဲ့ဘယ်လိုလက်ကျင့်တဲ့ဘယ်လိုစည်းကမ်းရှိတဲ့ဆိုတော့အကုန်ပေါ်လာမယ်ဆိုတော့ကျွန်တော်အနေနဲ့မြင်တာဒီမိုကရေစီအတွက်ဆိုရင်တော့တကယ်ကောင်းတဲ့အခွင့်အရေးတစ်ခုဖြစ်တယ်လို့ပြောချင်ပါ
မြန်မာအစိုးရဘက်ကလူမျိုးတုံးတပ်ဖြတ်မှုအရေးမှာအထူးချမ်းကျင်တဲ့နိုင်ငံတကာဥပဒေပညာရှင်ပါမောက္ခဝီလျံရှာဘတ်စ်ကိုရှေ့နေလိုက်ဖို့ငှားလိုက်တဲ့ကိစ္စမှာဟိုဘလို့မြန်မာလဲရှင
်အဲ့ဒီပုဂ္ဂိုလ်ရဲ့ရပ်တည်မှုပေါ်မှာဒီပါတယ်နိုင်ငံတကာမှာဆိုရင်တရားရုံးရောက်ရင်ဘယ်လောက်ဆိုးတဲ့လူဖြစ်ဖြစ်သူတကယ်အပြစ်ရှိတယ်ဆိုတာတရားသူကြီးကမဆုံးဖြတ်ခြင်းမှာရှင်းနေကောင်းကောင်းရှိတဲ့ဆိုတဲ့ယူဆမှုရှိတယ်။အဲ့ဒီအကြောင်းသူကဝင်ပြီးမှမြန်မာပြည်ထက်ရင်းမယ်ဆိုဖြစ်နိုင်တယ်။ဘာကြောင့်လဲဆိုခွင့်ရေးကိစ္စနဲ့လှုပ်လာတဲ့ရှင်းနေတယောက်ဖြစ်တော့သူကဝင်ရင်းမယ်ဆိုတာကတော့တကယ်ထူးဆန်းတယ်။ဘာကြောင့်လဲဆိုရင်ဒီတရားစွဲတဲ့နိုင်ငံရောသူတို့ရဲ့ရှင်းနေရောသူတို့ကအချက်လက်တကယ်ပြည့်စုံတော့ဒီလူကဘာကြောင့်အစိုးရဖက်နေပြီးငင်းမလဲဆိုတော့ဟာစဉ်းစားစရာဖြစ်တယ်ဒါမဲ့ကျွန်တော်ပြောတဲ့အတိုင်းပဲတရားမျှတအောင်ငင်းပေးမယ်ဆိုတဲ့သဘောလည်းဖြစ်နေပါလေ
ICC တရားရုံးမှာအမှုကိုကြားနာတဲ့နေရာမှာဒေါက်ဆန်းစုကြည်ကနေပြီးတော့မြန်မာနိုင်ငံတိုင်းဝန်ကြီးအနေနဲ့ခုခံခြေထားမဲ့အပေါ်မှာရောဦးဟန်ညာဝေရဲ့အမြင်ဘယ်လိုရှိပါလဲရှင
်ကျွန်တော်တယောက်တည်းအင်းကတော့နိုင်ငံတိုင်းဝန်ကြီးအနေနဲ့ကတော့တာဝန်ရှိတယ်လို့ပြောလို့ရတယ်ဒါပေမဲ့ဒီအမှုကဒ ြောင်းဆန်းစစ်ကြည်နဲ့မဆိုင်ဘူး NLD နဲ့မဆိုင်ဘူးတကယ်ပြောမယ်ဆိုရင်တတ်မတော်ဘက်ကဆိုင်တဲ့ကိစ္စဖြစ်တယ်သူကတော့ညင်းပေးမယ်တတ်မတော်ကိုကာကွယ်ပေးမယ်ဆိုရင်ဒါကတင့်တော်လားဆိုတော့စူးစမ်းစရာဖြစ်ပါတယ်
ဒေါက်ဆန်စစ်ကြီးအဲ့လိုမျိုးသူထပ်ဆိုမဲ့ကိစ္စပြည်ရင်းနိုင်ငံကြီးအရာသူတို့အပေးယူလောက်တာမျိုးရှိနိုင်တယ်လို့တုံ့ပြန်ချက်တွေလည်းထွက်လာပါတယ်အဲ့ဒီပုံမှာဥဟန်ညာဝေးဘယ်လိုမြင်ပါလဲရှင
်အပေးယူရဲရှိနိုင်ပါတယ်ဒါပေမဲ့ကျွန်တော်မြင်မှာကကျွေးလိုက်တာပဲလို့ကျွန်တော်မြင်တယ်